သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါယခုတင်ဆက်ပေးမှာကတော့ဇူလိုင်လ9ရက်တောက်ကြနေ့အတွက် sps.us/ သတင်းတွေဖြစ်ပါလေကျွန်တော်ကတယ်ရော်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများတယ်ကိုများလူတူကိုအကူအညီပေးရန်ပြောဆိုဖယ်ရိုဆိုဝါသည်တယ်လီကွန်ကုမ္ပဏီများသည်ဖောက်သည်များအားအလုပ်ပညာရေးနှင့်အခြားသောအရေးကြီးသောဝန်ဆောင်မှုများသို့လက်လန်းမီစေရန်ငွေကြေးအခက်အခဲရှိသောဖောက်သည်များအားအကူအညီများပေးဆောင်ရမည်လို့တောင်းဆိုထားပါသည်။ယင်းကစွမ်းအင်ကုမ္ပဏီများကဲ့သို့၎င်းတို့၏လူမှုတာဝန်ဝတ္တရားများကိုတူညီသောလိုအပ်ချက်များနှင့်ကိုက်ညီစေရမည်လို့ဆိုပါသည်။ဆက်သွယ်ရေးဝန်ကြီးMichel Roland သည်2024ခုနှစ် January 1ရက်နေ့တွင် Telecom များအတွက်ခိုင်လုံသောစံနှုန်းများကိုမိတ်ဆက်ရန် Australia ဆက်သွယ်ရေးနှင့် Media အာဏာပိုင်များကိုညွန်ကြားခဲ့ပါသည်။ Ray Morgan နှင့် Omni Polo ၏မကြာသေးမီကစစ်တမ်းတစ်ခုအရ Australian 10ဦးတွင်တဦးသည်၎င်းတို့၏ Telecom Bill များကိုပေးဆောင်ရာတွင်ပြဿနာများရှိနေတော်လဲငွေကြေးကျပ်တဲမှုအစီအစဉ်များတွင်ထည့်သွင်းထားတဲ့ဖောက်သည်များက 3.3% ခန့်နှုန်းသာရှိတာကိုတွေ့ရှိရပါတယ်။ဌာနေတိုင်းသားများပေါ်ခွဲခြားဆက်ဆံမှုလုပ်ငန်းခွင်အတွင်ခွဲခြားဆက်ဆံခံရမှုနှုန်းတုံလုံးချောက်ချားပွေရာနှုန်းသားများကိုသုတေသနပြုချက်အရသိရှိရပြီးနောက်ထင်ရှားသော Aboriginal အထက်လွတ်တော်အမတ်တဦးကနိုင်ငံကိုခိုင်ခိုင်မာမာယက်တီဖို့တိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေတွင်ထုတ်ပြန်ခဲ့သော Diversity Council Australia မှနောက်ဆုံးရရှိသောအချက်အလက်များအရ Aboriginal နှင့် Torres Strait Islander ဝန်ထမ်းများ၏59ရာခိုင်နှုန်းသည်ယခုနှစ်အတွင်းလုပ်ငန်းခွင်တွင်ခွဲခြားဆက်ဆံခြင်းသို့မဟုတ်နှောက်ယှက်မှုများကြုံတွေ့နေရတယ်လို့ဆိုပါတယ်။၎င်းသည်2021ခုနှစ်တွင်ပြီးစီးခဲ့သောအလုပ်စစ်တမ်းတွင်နောက်ဆုံးပါဝင်မှုနောက်ပိုင်းမှာ900ခန့်နှုန်းတိုးလာခြင်းဖြစ်ပါသည်။ဌာနေဩစတြေးလျလက်ထောက်ဌာနေဝန်ကြီးမယ်လန်ဒရီမကာသီက ABC သတင်းဌာနကိုပြောဆိုရာတွင်ဩစတြေးလျလူမျိုးများခိုင်ခိုင်မာမာယက်တီဖို့လိုအပ်ကြောင်းပြောဆိုသွားပါသည်။ Royal Commission မှတရားမဝင်Robot Debt နဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်တရားမဝင် Robot Debt စီမံချက်တွင် Royal Commission သည်ကြမ်းတမ်းပြီးရက်ဆက်သောရန်တရားဟုခေါ်သည့်၎င်းအတွက်တာဝန်ရှိသည်ဟုယူဆသည့်လူတဦးချင်းစီအတွက်အရက်ဖက်နှင့်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမှုများကိုအကြံပြုထားသောအစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်ပါသည် Queensland တရားလွှတ်တော်တရားသူကြီးဟောင်းCatherine Holmes မှာဦးဆောင်တဲ့အဆိုပါစုံစမ်းမှုသည် Automatic Debt Recovery အစီအစဉ်ကိုဖွဲ့စည်းတည်ထောင်မှုဒီဇိုင်းရေးဆွဲခြင်းနဲ့ account ထည့်ဖို့ခြင်း၎င်းရဲ့ရလဒ်များနဲ့ Third Party Debt Collector များအသုံးပြုခြင်းတို့ကိုကြီးစုရာဖွဲ့စည်းခဲ့ခြင်းဖြစ်ပါတယ်။အဆိုပါအစီအစဉ်သည်2015မှ2019ခုနှစ်ထိလှုပ်ဆောင်ခဲ့ပြီးလူပေါင်း4,300,000ကိုမှာယွန်းစွာလိုက်လံရှာဖွေခဲ့ပါတယ်။အစီအကံစာရဲ့အနှစ်ချုပ်မှာ Robot Debt အစီအစဉ်သည်ရက်ဆက်ကြမ်းကြုတ်သောရန်တရားတစ်ခုဖြစ်ပြီးတရားမျှတမှုမရှိသလိုဥပဒေအကြောင်းအရလည်းမဟုတ်ပါဘူး။အနှစ်ချုပ်အားဖြင့်ငွေကြွေးတင်နိုင်သည့်ပူပန်သောကရောက်နေတဲ့လူများစိတ်ထိခိုက်ဒဏ်ရာရသွားခြင်းဖြစ်တယ်လို့ပြောဆိုပါတယ်။ကော်မရှင်သည်တက်တီ115ဦးဖြင့်303နာရီကြာဂျာနာစစ်ဆေးခဲ့ပြီးကွန်မန်ဝဲလ်ကထုတ်သောစာရွက်စာတမ်း95,800ကိုစစ်ဆေးပြီးနောက်တွေးရှိချက်တွေထွက်ပေါ်လာခြင်းဖြစ်ပါတယ်
။မြို့ကြီးများအားလုံးတွင်ငှားရမ်းကများဆက်လက်မြင့်တက်လျက်ရှိရွှေပြောင်းနေထိုင်သူများသည်မြို့ကြီးများတွင်နေထိုင်သောကြောင့်လိုအပ်ချက်များတိုးမြင့်လာစေပြီးမြို့တွင်ရှိတိုက်ခန်းများငှားရမ်းကသည်တအိမ်လုံးငှားရမ်းကဈေးနှုန်းနှီးပါဖြစ်လာနေပါသည်။မြို့တော်အားလုံးတွင်အိမ်ငှားကသည်ဇွန်လ3လပတ်တွင်5.5ရာခိုင်နှုန်းတိုးလာပြီးအိမ်များအတွက်အပတ်စဉ်ကြေညာထားသောပြင်းမြငှားရမ်းကမှ2.9ရာခိုင်နှုန်းတိုးလာသည့်နှင့်နှိုင်းရှင်မာကမြို့တော်အားလုံးတွင်ငှားရမ်းကများမြင့်တက်လျက်ရှိပါသည်။ အင်ချမ်မီကမ်နီဒိုမေးမှဂျွန်လ3လပတ်အစည်းအဝေးခန်းစားတွင်ဆစ်ဒနီတွင်တပတ်လျှင်ဒေါ်လာ900ဖြင့်ငှားရမ်းကများတောင်းခံခဲ့ပြီးတိုက်ခတ်များအတွက်ဒေါ်လာ690ထက်တောင်းဆိုရာကိုတွေ့ရတယ်လို့ဆိုပါတယ်။ဒိုမိန်သုတေသနာနှင့်စီးပွားရေးဆိုင်ရာအကြီးအကဲနီကိုလပါဝါကဘရစ်ဘန်နဲ့ပတ်တူတွင်အိမ်များနှင့်တိုက်ခတ်များကြားဈေးနှုန်းကွာဟချက်မှလည်းနီးကပ်လာနေတယ်လို့ပြောဆိုပါတယ်
။ဒီစဉ်သတင်းတူများပုံမူကြားသိရန် SPS Language Podcast ကိုတွားကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ